ထန်းနိုင်ငံချင်းမိုင်ချင်းရိုင်နဲ့အယုဒ္ဓယာပြည်နယ်တွေမှာရွှေသတိကံဒေတာထုတ်စိတ်ကြွစေ12တန်းကျော်နဲ့မူရီကိုင်းဝင်12ဦးကိုဒီရက်ပိုင်းမှာပဲထိုင်းအာဏာပိုင်တွေကဖမ်းဆီးမိခဲ့ပါတယ်ဒီအကြောင်းကိုတော့မအေးအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
ထိုင်းမြန်မာနယ်စပ်ချင်းရိုင်ချင်းမိုင်နဲ့အယုဒ္ဓယာပြည်နယ်တွေမှာအောက်တိုဘာလ21ရက်နေ့ကနေ24ရက်နေ့အထိမူရီကိုင်းဝင်12ဦးနဲ့ကာလတံပိုးထိုင်းဘက်ဝင်တန်း2000ကျော်တံပိုးရှိတဲ့မူရီစေဝါတွေကိုဇက်တိုက်ဖမ်းမိခဲ့တာဆိုပြီးအမှတ်5ဒေသမူရီနေနေအဖွဲ့ကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။မူရီစေဝါအများအပြားဒီအပိုင်းတွင်ဖမ်းမိခဲ့တာတွေနဲ့မူရီကိုင်းဝင်တွေကိုဖမ်းမိခဲ့တာတွေနဲ့ပတ်သက်လို့မူရီနေနေရေးအဖွဲ့ကအကြီးအကဲတဦးဖြစ်တဲ့ဝီချိုင်းချိုင်မွန်ကိုကတော့အခုလိုပြောဆိုသွားပါတယ်
။
အခုလိုမျိုးမူရီစေဝါအမြောက်များကိုထိုင်းနိုင်ငံနဲ့တည်ဆောက်နေတဲ့မူရီကိုင်းဝင်တွေကိုဖမ်းမိပြီးတဲ့နောက်တစ်ဖက်နိုင်ငံကလည်းစီစဉ်ပြီးပို့ပေးနေကြသူတွေကိုမကြခင်ပေါ်ထုတ်ပြီးဖမ်းဝရမ်းထုတ်ပြန်သွားပါမယ်။ဒါအပြင်ဒီလူတွေနဲ့ပတ်သက်လို့သတင်းပေးနိုင်အောင်စုငွေပါထုတ်ပြန်သွားမှာဖြစ်ပါတယ်။ဒီကိုင်းတွေဟာထိုင်းနိုင်ငံကလည်းတစ်ဆင့်နိုင်ငံတကာအထိဆက်လက်ပို့ဆောင်ပေးနေတာဖြစ်ပါတယ်ဆိုပြီးပြောဆိုသွားတာပါ။အောက်တိုဘာလ23ရက်နေ့ကထိုင်းမြန်မာနယ်စပ်ချင်းမိုင်ပြည်နယ်ကနေနကွန်ဆောင်မြို့အထိမောင်း�ဝင်လာတဲ့ကားထဲမှာတော့စိတ်ကြစီပြား6တန်းကျော်နဲ့မူရီကိုင်းဝင်3ဦးကိုဖမ်းမိခဲ့ပြီးတနေ့တည်းမှာပဲချင်းရိုက်ပြည်နယ်အတွင်းကအဓိကမူရီကိုင်းဝင်9ဦးကိုလည်းစိတ်ကြစီတွေနဲ့ထိုင်းမြန်မာနယ်စပ်ချင်းရိုက်ပြည်နယ်ချင်းစံဒေသမှာဖမ်းမိခဲ့ကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်။အောက်တိုဘာလ21ရက်နေ့မှာတော့အယုဒ္ဓယာပြည်နယ်ထဲမှာစိတ်ကြစီပြား4တန်းကျော်နဲ့အိုက်မူရီစေဝါကီလို200ကိုလည်းဖမ်းမိခဲ့ပါတယ်။မူရီနှိမ်နေရဲတွေဟာဖမ်းမိသူတွေရဲ့ခွင်းဆက်ဖြစ်တဲ့မူရီစေဝါနဲ့ပတ်သက်လို့ငွေကြေးခွာချပေးနေတယ်လို့စွပ်စွဲခံလာရတဲ့ဘာသာမျိုးကနေတဲ့အိမ်ကိုလည်းဒီရက်ပိုင်းတည်းမှာပဲဝင်ရောက်စီးနှင်းခဲ့ပြီးတန်းဝင်တန်း80ကျော်ကိုလည်းသိရှိခဲ့ပါတယ်။ဒါအဆိုရကတနေ့တွင်ရွှေတရိကံဒေသထုတ်စိတ်ကြွသေးပြတန်းပေါင်း60ဖမ်းဆီးနိုင်ခဲ့ပြီးမူရီတရခန်642ဦးနဲ့အတူပိုင်ဆိုင်မှုထိုင်းတန်းဝင်တန်း600ကိုလည်းနိုင်ငံတော်ပိုင်ဖြစ်သိယူခဲ့ကြောင်းထိုင်းနိုင်ငံမြောက်ပိုင်းကမူရီနေနေတာဝန်ရှိသူတွေကလည်းမကြသေးခင်ကသတင်းထုတ်ပြန်ခဲ့ပါတယ်ရှင်။